သမရသက်တန်တာဝန်မကုံဆုံးမီနောက်ဆုံးနိုင်ငံခြားခီးစဉ်ကိုသမရဘရိုက်ကိုဘာမှဒီကနေ့စတင်လိုက်ပါတယ်ဒီခီးစဉ်အတွင်းမှာရွေးကောက်ခံသမရဒေါ်နယ်ထရမ့်နဲ့ပတ်သက်တဲ့ကိစ္စတွေကိုနိုင်ငံတကာခေါင်းဆောင်တွေနဲ့အဓိကထားဆွေးနွေးသွားမှာဖြစ်တယ်လို့သမရအကြံပေးတွေကပြောပါတယ်ဂရိစ်ဂျာမနီနဲ့ပီရူးနိုင်ငံတွေကိုတွားရောက်မှာဖြစ်ပြီးရင်းနှီးတဲ့မဟာမိတ်တွေနဲ့အတူတကွရက်တီမှာကိုပြသတဲ့အနေနဲ့ရောအင်အားကောင်းစည်းလုံးပြီးတော့ညီညွတ်တဲ့ဥရောပဖြစ်ထောက်ခံအားပေးသွားမှာကိုပြသဖို့အတွက်ရည်ရွယ်တာဖြစ်ကြောင်းလက်ထောက်အမျိုးသားလူကြိုရေးအကြံပေး Ben Rhodes ကပြောပါတယ်။လာမယ့်ဗုဒ္ဓဦးနေ့ကြာရင် Greece နိုင်ငံမှာအဓိကထားပြောကြမယ့်မိန့်ခွန်းနဲ့ Greece နိုင်ငံအပြင်ကမ္ဘာကြီးဘယ်နေရာမှာပဲဖြစ်ဖြစ်အတူတကွကြွယ်ဝချမ်းသာရေးနဲ့မညီမမျှဖြစ်မှုတွေကိုပြင်ဆင်နေတဲ့တစ်ချိန်တည်းမှာစီးပွားရေးအရာစိန်ခေါ်မှုတွေကိုဆက်လက်ကင်တွဲဆောင်ရွက်ဖြည့်ရှင်းမဲ့အကြောင်းစတဲ့ကိစ္စရပ်တွေပါဝင်ပါတယ်။ Greece နိုင်ငံဘော်နိုင်ငံတကာကဗန္ဒာရေးအထောက်အကူပေးရထားတာနဲ့ပတ်သက်လို့ထောက်ခံကြောင်းဝန်ကြီးချုပ် Alexis Tsipras နဲ့ဆွေးနွေးတော့မှာဖြစ်တယ်လို့ဂျာမနီဝန်ကြီးချုပ် Angela Merkel နဲ့လည်းသမရဥပမာစာသာပရိနေမှာတွေ့ဆုံမှာဖြစ်တယ်လို့ Rhodes ကပြောပါတယ်။သမရတန်တချောင်းဝင်ကြီးချုပ် Angela Merkel ဟာသမရဥပမာရဲ့အရင်းနှီးဆုံးလို့ဖော်ကင်ပဲဖြစ်တယ်လို့လည်းသူကပြောပါတယ်။ Britain, ပြင်သစ် Italy နဲ့ Spain နိုင်ငံခေါင်းဆောင်တွေနဲ့လည်းသမရဥပမာဟာတောက်ကြနေကြရင်ဘာလင်မှာတွေ့ဆုံပြီး IS အစွန်းရောက်တွေကိုနှိမ်နှင်းရေးရွှေ့ပြောင်းအခြေချသူတွေအရင်းနဲ့ Ukraine အပါအဝင် American ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့လည်းဆွေးနွေးသွားမှာဖြစ်ပါတယ်ခင်ဗျာ။